ရန်ကုန်တိုင်းစစ်ကမ်းမြို့နယ်အနိုင်ရ USDP ပြည်ထောင်စုကြက်ခိုင်ရင်းနဲ့အဖွဲ့မျိုးရေးပါတီလက်တော်ကိုယ်စားလှယ်အပါအဝင်၃ဦးကိုရွေးကောက်ပွဲကာလအတွင်းမှာတရားမဝင်လှုပ်ဆောင်မှုတွေရှိခဲ့တယ်ဆိုပြီးဆွဆွဲထားပြီးတော့အမှုဖွင့်တိုင်ကြားထားပါတယ်လို့
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရာပြည့်ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဒေါက်တာမြို့ညွန့်ကပြောပါတယ်ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဒေါက်တာမြို့ညွန့်ကပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းစံဟင်းကတည်ပြပို့ထားပါတယ်စစ်ကဲမြို့နယ်အတွင်းငွေချေးခွင့်မရှိဘူးဆိုတဲ့ကုမ္ပဏီတစ်ခုနဲ့ချင်းငွေချေးပေးဖို့ရွေးကောက်ပွဲကာလအတွင်းပြုလုပ်ခဲ့တာကြောင့်ရွေးကောက်ပ
စိတ်ကမြို့နယ်မှာနော်ဒီတင်ငွေထုတ်ချေခွင့်မရှိတဲ့နော်ကုမ္ပဏီတခုကလာပြီးတော့ငုံချီးတယ်ခြိလာပြီးတော့ပဲချီးနေကြိုက်ကြီးချီးတယ်အဲ့ဒီမှာဒီကောက်ပွဲတောင်းရှိတဲ့ပုဂ္ဂိုလ်တဦးကနေပြီးတော့တော့ဒီကုမ္ပဏီနဲ့ချိတ်ဆက်ပြီးပါတယ်လို့ပြုတ်ကြရအောင်ကျန်နေရင်ပြောထားတာရှိပါတယ်အဲ့တော့ကျွန်တော်တို့တရားမဲ့ပြုကြည့်နေမှာတော့ဒီကောက်ပွဲနိုင်ရဖို့တတိပီးပေးတာလို့နော်ကျွန်တော်တို့ငွေကြီးလက်ဆောင်နဲ့လုပ်နေတာလာလာပါနဲ့ဒီ YouTube အောင်နေအောင်လုပ်ရစပြီးတရားမဲ့ပြုကြည့်နေမြောက်ပါတယ်အဲ့အဲ့ဒါကြောင့်ကျွန်တော်တို့ကဒီဆက်လက်ပြီးထောက်ပြီးတော့ကျွန်တော်တို့ကတန်းတားနေဖြစ်ပါတယ်
စိတ်ကဲမင်းစနမင်းအနိုင်ရလွတ်တော်အမဲဥနေမျိုးအောင်ကိုအမှုဖွင့်တိုင်ကြားထားရတဲ့ပတ်သက်ပြီးရက်စကန်ကသုံးလေးရအကြောင်းချထားခြင်းမရှိသေးဘူးလို့လဲ USDB ကျော်ရေးဆိုခွင့်ရှိသူဦးသိန်းသူဦးကအခုလိုပြောပါရယ် USDB အနေနဲ့အခုလိုငွေချေးပေးဖို့ချိတ်ဆက်ပေးတာမျိုးတွေကိုစိတ်ကဲမျိုးနဲ့တခုရဲ့တည်းမကဘဲအခြားမျိုးနဲ့တွေမှလည်းပြုလုပ်လို့ရှိတယ်လို့လဲဦးသိန်းသူဦးကပြောပါရယ
်ဒီလိုလိုအကျိုးကိုဆောင်ရွက်လို့ဒီလိုဆွဲခံရတဲ့ဟာမျိုးစိတ်ကောင်းဖြစ်ပါလိမ့်မယ်ဗျာကျွန်တော်ကလေဒီလိုဟာမျိုးကိုဒီလိုဟာမျိုးကိုအဲ့တမျိုးနဲ့လည်းလုံးဆောင်မဟုတ်ဘူးဗျနော်ဟိုပြည်သူလူထုရဲ့လိုအပ်ချက်မှန်မြောက်ကျွန်တော်ဆောင်ရပေးတဲ့ဟာဒီကျွန်တော်ပါတီကအဲ့ဒီလိုပဲဆောင်ရပါတယ
်ရေကောက်ပွဲဆိုင်ရာပြည်မှုနဲ့ပြည်တယ်များပုံမှန်58ကားကြီးမှာရေကောက်မှုဆိုင်ရာအခွင့်အရေးကိုမတရားသဖြင့်ရရှိရန်ဖြစ်စေရင်းအခွင့်အရေးကိုရရှိခဲ့ခြင်းအတွေ့ကျေးဇူးတုံ့ပြန်တဲ့အနေနဲ့ဖြစ်စေငွေပစ္စည်းအစားအသောက်ယာသူတို့မဟုတ်အလောက်ကိုင်းနေရာပြောင်းရွှေ့မှုတို့မဟုတ်အခြားအခွင့်အရေးတစ်ခုခုကိုအတုံးပြူပေးခြင်းတို့မဟုတ်လက်ယူခြင်းပြုလုပ်သူကိုထောင်နဲ့တစ်နှစ်ထက်မပိုသောထောင်နဲ့ဖြစ်စေစစ်တိုင်းထက်မပိုသောငွေဒဏ်ဖြစ်စေဒဏ်ရဲစလုံးဖြစ်စေချမှတ်ရမယ်လို့ပြောင်းထန်ထားပါတယ်ခင်ဗျာ